မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဆက်လက်အားပေးပံ့ပိုးသွားမှာဖြစ်ကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအပြစ်ကရဆက်ပြီးငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့တရုတ်အနေနဲ့တိုက်တွန်းနေပြီးငြိမ်းချမ်းရေးဖော်ဆောင်မဲ့လုပ်ငန်းစဉ်တွေကိုလည်းအစွမ်းကုန်ထောက်ခံအားပေးသွားမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအင်္ဂါနေ့ပေကျင်းမြို့တော်မှာသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံကပဋိပက္ခတွေအတွင်ပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးမကြမီအပြစ်အခက်ရပ်ဆဲနိုင်လိမ့်မယ်လို့တရုတ်အနေနဲ့မျှော်လင့်ပါတယ်လို့လည်းသတင်းတောက်တူရဲ့အမေကိုဖြေဆိုစဉ်သူကပြောဆိုခဲ့ပါတယ်တရုတ်အနေနဲ့မြန်မာပြည်မြောက်ပိုင်းကအခြေအနေတွေကိုအနီးကစောင့်ကြည့်နေပါတယ်မြန်မာနိုင်ငံမှာပဋိပက္ခတွေနဲ့မတည်ငြိမ်မှုတွေဟာဒီတစ်ခါနောက်ဆုံးပဲဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ်တရုတ်အနေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးကိုတွဲဆုံဆွေးနွေးအဖြေရှာဖို့အမြင့်မပြတ်တိုက်တွန်းလျက်ရှိပါတယ်လို့လည်းပြောရေးဆိုခွင့်ရှိသူမော်နင်ကပြောပါတယ်နေဇာဒေတာတွေမှာအခြေစိုက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုအပြစ်ကရက်စဲဖို့တရုတ်ကဖိအားပေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲတအန် TNLA ကိုကန့် MNDAA အဖွဲ့တွေဘက်ကအပြစ်ခတ်ရက်ကြောင်းမကြသေးခင်ကပဲကြေညာပါတယ်နောက်ထပ်အဓိကတိုင်းရင်းသားလက်နက်ကိုင်တစ်ခုဖြစ်တဲ့ KIO ကလည်းတရုတ်နိုင်ငံကိုကိုယ်စားလှယ်အဖွဲ့ဆီလွတ်ခဲ့ပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့အပြစ်ကရက်စဲရေးကိုဖြင်းပြောက်အောင်လှုပ်ဆောင်ဖို့တရုတ်မြန်မာနယ်စပ်လုံခြုံရေးတရုတ်စီမံကိန်းနဲ့စီးပွားရေးလုပ်ငန်းတွေရဲ့လုံခြုံရေးမြန်မာနိုင်ငံမှာရှိတဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးကိုမထိခိုက်ဖို့အမြဲတိုက်တွန်းလျက်ရှိတယ်လို့ဆိုပါတယ်တရုတ်အနေနဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးအတွက်အစွမ်းကုန်ထောက်ခံအားပေးသွားမယ်လို့လည်းမော်နင်ကပြောဆိုခဲ့ပါတယ်